ီနိုနီးရှားနိုင်ငံဂျကာတာမြို့မှာအကျန်းဖက်သမား9ယောက်ပါဝင်လူခဏဦးသေဆုံးခဲ့တဲ့ဘုံနဲ့တနက်တွေနဲ့စီစဉ်တကျတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း IS သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်ဂျကာတာမြို့ချက်ချန်နေရာကတိုက်ခိုက်မှုမှာနိုင်ငံသားတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးနေတဲ့လူကြိုးရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်ကြောင်းလဲ IS အစိုးရအဖွဲ့နဲ့ဆက်နွယ်တဲ့အောင်မဲ့သတင်းဌာနကပြောဆိုခဲ့တာပါအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရသူအန်တွန်ချာလီယန်ကတော့တိုက်ခိုက်မှုနောက်ကွယ်မှာ IS ဖွဲ့နဲ့ဆက်နွယ်တဲ့အုပ်စုကခုပါဝင်နိုင်ပြီးမကြာခင်တုန်းကပြည်သူနိုင်ငံမှာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုပုံနှုတ်ကူတာဖြစ်နေတယ်လို့အစိုးရကပြောဆိုခဲ့ပါတယ်အစီအမံကုန်တိုက်တွေဇင်ခံဟိုတယ်တွေတန်ရုံးတွေနဲ့တခြားရုံးဆောင်မှုတွေရှိတဲ့နေရာမှာဒီကနေ့မနေ့ပိုင်းကတိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပွားခဲ့တာပါစုစုပေါင်းပောက်ကွဲမှု6ခုဖြစ်ပွားခဲ့ကြောင်းလည်းသတင်းတွေကဖော်ပြပါတယ်ဒီနောက်မှာတော့အကြမ်းဖက်တိုက်ခိုက်သူတွေနဲ့ရဲတပ်ဖွဲ့တို့ကြားအပြန်အလှန်ပစ်ခတ်မှုတွေလည်းအပြင်းထန်ဖြစ်ပွားခဲ့ပါတယ်မွန်လွဲပိုင်းမှာတော့အကြမ်းဖက်သမား9ဦးစလုံးသေဆုံးပြီးတိုက်ခိုက်မှုအဆုံးသတ်သွားကြောင်းအာဏာပိုင်တွေကကြေညာခဲ့တာပါကနေဒါနိုင်ငံသား2ဦးပါဝင်အရသား2ဦးသေဆုံးကြောင်းရဲတပ်ဖွဲ့ကပြောပါတယ်ခင်ဖြစ်တဲ့နေရာတွက်ကိုရဲတပ်ဖွဲ့ကရှင်းလင်းရမှာတော့မပေါက်ကွဲသေးတဲ့ဘုံကြီးတစ်လုံးဘုံသေး5လုံးတွေ့ရတယ်လို့လည်းရဲကပြောပါတယ်အင်ဒိုနီးရှားသမ္မတနန်းတော်နဲ့မလန်မကတ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုဟာအချမ်းဖက်ဝါရဆွဲကန်သူတွေရဲ့လက်ချက်ဖြစ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုတို့ကပြစ်တင်ရှုတ်ချခဲ့လို့အာဏာပိုင်တွေကအခြေအနေကိုထိန်းသိမ်းနိုင်မှုကြိုးစားနေပြီးလူမှုအနေနဲ့တည်ငြိမ်ရှိကြဖို့လည်းတိုက်တွန်းခဲ့ပါတယ်ဂျကာတာမြို့တော်ကအမေရိကန်တန်ယုံကတော့တောက်ချာနေသည့်ပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာခဲ့ပါတယ်